အဂရီလိုက်စားမှုနဲ့ငွေကြေးခွာချမှုတွေနဲ့တန်တရားဖြစ်ခံရတဲ့မလေးရှားအစိုးရပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီ 1MDB မလေးရှား Development Berhad ကငွေတွေကိုဆွစ်ဇာလန်အာဏာပိုင်တွေကဗိုလ်ထုနေမှာချစ်ပေးလိုက်ကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျီရာဇတ်ကိုရိုင်းအကြံပေးပုတ်အဖွဲ့အကြီးအကဲအဖြစ်တာဝန်ထမ်းဆောင်နေတဲ့အဲ့ဒီကုမ္ပဏီကငွေကြေးအရှုပ်ရှင်းနေတဲ့ပတ်သက်လို့မလေးရှားနဲ့ဆွစ်ဇာလန်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာပါ။ကုမ္ပဏီအနေနဲ့ဒေါ်လာ17ဘီလီယံအကျွေးတင်နေတာနဲ့ငွေကြေးဆိုင်ရာစီမံခန့်ခွဲခြင်းညံပြင်းမှုစတာတွေနဲ့ဆွဆွခံနေရတာဖြစ်ပါတယ်။ဆွစ်ဇာလန်ဘဏ်အကောင့်ထဲမှာရှိတဲ့အမေရိကန်ဒေါ်လာတန်ပေါင်းများစွာသောကုမ္ပဏီပိုင်ငွေတွေကို OAG ဆွစ်ဇာလန်တရားသူကြီးချုပ်ယုံကထိန်းချုပ်ထားတဲ့အကြောင်းတရားရုံးပြောခွင့်ရအမျိုးသမီးကပြောပါတယ်။လက်ရှိအချိန်ဒီမှာ OAG ယုံကတက်တဲ့အထောက်အထားတွေကိုစစ်ဆေးနေကြောင်း OAG အနေနဲ့မလေးရှားအာဏာပိုင်တွေနဲ့အဆက်အသွယ်လုပ်ထားပြီးဖြစ်ကြောင်းမှန်ကန်တဲ့အချက်လက်တွေရရှိရတဲ့အတွက်